မြန်မာနိုင်ငံကချင်ပြည်နယ်အတွင်ပဋိပက္ခတွေကိုငြင်းချမ်းစွာဖြေရှင်းရေးဟာကချင်ဒေသအတွက်သာမကမြန်မာနိုင်ငံလုံးအတွက်ပါအရေးကြီးတယ်လို့ကချင်ငြင်းချမ်းရေးဆွေးနွေးပွဲကိုလေ့လာသူအဖြစ်တက်ရောက်ခဲ့တဲ့ကုလသမဂ္ဂအထူးကိုယ်စားလှယ် Mr. VJ Nambiya ကပြောလိုက်ပါတယ်။ပြီးခဲ့တဲ့ကချင်ငြင်းချမ်းရေးဆွေးနွေးပွဲကနေထိုက်တဲ့တိုးတက်မှုရတဲ့တချို့လည်းမြင်တွေ့ခဲ့ရတယ်လို့ကုလသမဂ္ဂကိုယ်စားလှယ်ကမှတ်ချက်ပြုခဲ့ပါတယ်။အပြည့်အစုံကိုတော့ကိုသားညွတ်ဦးကပြောပြပေးမှာပါရှင်။
ကချင်ပြည်နယ်မြကြီးနားမြို့မှာပြုလုပ်တဲ့ KIO ကချင်လူမျိုးရေးအဖွဲ့နဲ့မြန်မာဆွေရကူစလေရီကြားညီညီရေးဆွေးနွေးပွဲဟာတည်တာတဲ့ရလတ်တွေရခဲ့တယ်ဆိုပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးရာရှိ VJ Nambiya ကအော်တိုဘလ10ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တာပါ။အရေးကြီးဆုံးကတော့ဒီအကြမ်းဖက်မှုတွေရောကျသွားအောင်လို့နှစ်ဖက်စလုံးကဂတိကဝတ်ပြုကြတာဖြစ်တယ်လို့ Mr. Nambiya ကယူဆတဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရသူ Fahrenheit ကမနေ့ကဒီကုလသမဂ္ဂပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုခဲ့ပါတယ်။
The Secretary General Special Advisor on Myanmar, Vijay Nambiya, took part as an observer in the peace talks that wrapped up today between the government of Myanmar and the Kachin Independence Organization. In a statement, Mr. Nambiya said that this latest round of talks achieved significant progress on issues such as
Myanmar Soya ne KIO Kachin Lumyaw Yu Phwe Cha Cha Da Bri ni ga lou khe de Nyin Chan Yi Swin Ni Pwe Di Ku Atwe Mu Chou Ye Myanmar Nangan San Ya Thu Chan Pe Pok Ku Vijay Nambiya Le La Tu Phit Tyaok Khe Ba De Ari Naw So Swin Ni Pwe Ga Ni Tain Chaung Ni Ya De Pi Twin Dukkha The Di Ku Ku Nyi Pe Ne နေရပြန်လေချတာရေးစတဲ့ကိစ္စရပ်တွေပါဝင်တိတာထင်ရှားတဲ့တိုးတက်မှုရလဒ်တွေတွေ့ခဲ့ရတယ်လို့မစ္စတာနမ်ဘီယာကပြောပါတယ်။အရေးကြီးဆုံးကတော့ငင်းချိုင်းလုပ်ငန်းစဉ်တွေရှေ့ဆက်နိုင်ဖို့အကြမ်းဖက်မှုတွေရောကြလာရေးအတွက်နှစ်ဖက်စလုံးကဆောင်ရွက်သွားဖို့ဂရီကုတ်တွေပြုခဲ့ကြတယ်လို့မစ္စတာနမ်ဘီယာကပြောပါတယ
်။သဘောတူညီကြတဲ့အထက်မှာတော့နှစ်ဖက်စီးတင်းမာမှုကြောင့်ပိတ်ထားတဲ့လမ်းတွေကိုပြန်ဖွင့်ဖို့နဲ့ငင်းချိုင်းလုပ်ငန်းစဉ်မှာဒေသခံလူမှုအတိုင်းအဝန်းတွေနဲ့ညှိနှိုင်းဆွေးနွေးဖို့ဆိုတာတွေလည်းပါဝင်တယ်လို့မစ္စတာနမ်ဘီယာရဲ့ကြေညာချက်မှာဖော်ပြပါတယ်။အခုဒီညဉ့်ညဉ့်ဆွေးနွေးပွဲမှာလဲကုလသမဂ္ဂကိုယ်စားလှယ်အပြင်အခြားတိုင်းသားလူနည်းစုအဖွဲ့အစည်းတွေနောက်နိုင်ငံရေးပါတီတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းကပုံကူတွေလဲလေးလာသူဖြစ်နေတက်ရောက်ခဲ့ကြတာပါကချင်ဒေသညဉ့်ညဉ့်ဟာတနိုင်ငံလုံးအတွက်ပါအရေးကြီးတယ်လို့လဲကုလသမဂ္ဂကယူဆထားပါတယ
် Mr. Nambiya reaffirmed his belief that a peaceful solution to the conflict in Kachin is of great importance not only for the people of Kachin but for the country as a whole
ကချင်ပြည်နယ်တွင်ပြည်ပခါတွေကိုညှိနှိုင်းစွာဖြေချရေးဟာကချင်လူမှုအတွက်သာမကမြန်မာတနင်္ဂနွေအတွက်ပါအလွန်တရာအရေးကြီးတယ်လို့သူ့အနေနဲ့ယုံကြည်ကြောင်းမစ္စတာနမ်ဘီယာကပြောခဲ့ပါတယ်။မြန်မာနိုင်ငံဟာဒီမိုကရေစီနဲ့ငြိမ်းချမ်းရေးပေါ်လျှောက်လှမ်းနေစမှာကုလသမဂ္ဂအနေနဲ့မြန်မာလူထုကိုဆက်ပြီးတော့ကူညီထောက်ခံသွားမှာပါ
။အခုဒီဆွေးနွေးပွဲမှာနှစ်ဖက်စလုံးကနေပြီးတော့တကယ့်ကိုစိတ်ကောင်းစေတနာမှန်နဲ့ဆွေးနွေးခဲ့ကြတဲ့အတွက်သူ့အနေနဲ့အင်တန်အားရကျေနပ်မိတယ်လို့မစ္စတာနမ်ဘီယာကပြောပါတယ်။မစ္စတာနမ်ဘီယာဟာဒီပြီးခဲ့တဲ့တစ်ခေါက်ကချင်ငြိမ်းချမ်းရေးဆွေးနွေးပွဲကိုလည်းလေ့လာသူဖြစ်နေတက်ရောက်ခဲ့ဘူးပါတယ်။မြန်မာဆွေအနေနဲ့ကဒီတနင်္ဂနွေအတိုင်းအတာပြစ်ခတ်ရစေးရဖို့ကြိုးစားနေတဲ့နေရာမှာအဲ့ဒါတွေလက်တွေ့ဖြစ်လာဖို့ဆိုရင်တော့အခုဒီ KIO ကချင်လွတ်မြောက်ရေးအဖွဲ့နဲ့ညှိနှိုင်းမှုဟာအတော်လေးအရေးပါနေပါတယ်။တနင်္ဂနွေပြစ်ခတ်ရစေးသဘောတူညီချက်ရပြီးရင်တော့နိုင်ငံရေးဆွေးနွေးမှုတွေလုပ်သွားမယ်ဆိုပြီးတော့မြန်မာဆွေဘက်ကတော့ဂရုကိုယ်ပြုထားပါတယ်ခင်ဗျာ။